နိုင်ငံအတွင်းမှာအခုရက်ပိုင်းအတွင်းမိုးရေကြိမ်များလာတာကြောင့်အခုလိုမျိုးမြေပြိုကျမှုတွေဖြစ်ပွားခဲ့တာပါ။ဩဂုတ်လ25ရက်နေ့ညပိုင်းကနခွန်ရစီမခရိုင်မှာတရုတ်ထိုင်းဖက်ဆက်ဆောက်လုပ်နေတဲ့မြေအောက်ရထားလမ်းဆောက်လုပ်ရေးလုပ်ငန်းဝင်တွင်မြေပြိုကျမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီမြေပြိုမှုမှာမြေတည်တဲ့ကားတစ်စီးအတွင်းမှာပိတ်မိနေတဲ့ဆောက်လုပ်ရေးလုပ်သား3ဦးကတော့တရုတ်နိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသား2ဦးဖြစ်တယ်ဆိုပြီးဆောက်လုပ်ရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်28ရက်နေ့ညအထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေပေမဲ့မြေတွေပြိနေတဲ့ကားစီကိုရောက်ဖို့မြေတွေတူးဖော်ရမှာမိုးတွေစက်တိုက်ရွာသွန်းနေတဲ့အတွက်မြေတွေကဆက်လက်ပြိုဆင်းလာနေတာကြောင့်ကယ်ဆယ်မှုတွေကိုယာယီရပ်ဆိုင်းထားရတယ်လို့လည်းထိုင်းရနာပိုင်းတွေကပြောပါတယ်မြေရောက်ဥမင်နိုင်ငံအတွင်းပိတ်မိနေတဲ့သူတွေဟာအသက်ရှင်ရရှိနေသေးတယ်ဆိုပြီးထိုင်းရနာပိုင်းတွေက28ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးပြည်ထောင်ဒုတိယဝန်ကြီးနိုင်အနုတင်ချာဝီရကွန်ကိုရိုင်းဩဂုတ်လ28ရက်နေ့မှာတွားရောက်စစ်ဆေးခဲ့ပြီးသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်။
အခုဆိုရင်ပိတ်မိနေတဲ့နေရာကိုထိုင်းကယ်ဆယ်ရေးအဖွဲ့ကအနီးကပ်ဆုံးနေရာကိုရောက်အောင်သွားနေပြီးကယ်ဆယ်ဖို့ကြိုးစားနေကြပါတယ်။ပြဿနာကတော့မြေတူးတဲ့အခါမှာမြေတွေကဆက်ပြီးတော့ပြိုကျလာနေတာဖြစ်ပါတယ်အခုဆိုရင်တရုတ်နိုင်ငံကကယ်ဆယ်ရေးလုပ်ငန်းကျွမ်းကျင်နေသူတွေပါလာရောက်ကူညီရှာဖွေပေးနေပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းမှာမြေပြိုမှုတွေဇက်တိုက်ဖြစ်ပွားနေရမှာတော့ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့နဲ့23ရက်နေ့ကဖူကက်ခရိုင်မှာမိုးသည်ထန်စွာရွာသွန်းပြီးမြေပြိုကျမှုဖြစ်ပေါ်ခဲ့တာကြောင့်မြန်မာရွှေပြောင်းလူသမား9ဦးပါဝင်အသက်သေဆုံးသူ73ဦးထိရှိခဲ့ပြီးဒဏ်ရာပြင်းထန်သူလည်း20နီးပါးရှိခဲ့ပါတယ်ရှင်